American ပြည်ထောင်စုအနောက်အလယ်ပိုင်းဒေသမှာရှိတဲ့ Minnesota ပြည်နယ် Minneapolis မြို့မှာလူမဲအမျိုးသားတူကိုရဲကတနက်နဲ့ပြစ်ခတ်သေဆုံးမှုဖြစ်ပွားခဲ့တဲ့နောက်အာဏာပိုင်တွေကတနင်္လာနေ့ညအတွက်ကာဖျူးအမိန့်ထုတ်ပြန်လိုက်ပါတယ်မြို့တော်ဝင် Jacob Fry ကMinneapolis မြို့အတွက်အရေးပေါ်အခြေအနေကြေညာလိုက်သလိုတနင်္လာနေ့ည9နာရီကနေအင်္ဂါနေ့မနက်6နာရီအထိညမထွက်ရအမိန့်တက်မှတ်လိုက်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကာဖျူးအမိန့်ဟာ Minneapolis မြို့အပြင်ညီနောင်မြို့ဖြစ်တဲ့ St. Paul နဲ့ Hennepin County အပါအဝင်ဝင်းကျင်ဒေသတစ်ခုလုံးအတွက်ပါအကျုံးဝင်တာပါတနင်္လာနေ့ကအသက်20ရွယ်လူမဲအမျိုးသား Landy Wright ကိုဖမ်းဆီးရမှာရဲရာရှိအမျိုးသမီးကဓာတ်လိုက်စေတဲ့တနတ်ကိုတုံးရမယ်အစားတနတ်အစ်စ်ကိုမှားတုံးမိရကနေတေဆုံးခဲ့ရတာဖြစ်ပါတယ်။ Minneapolis မြို့မှာပဲမနစ်ကမေလ25ရက်နေ့မှာလူမဲမျိုးသား George Floyd ကိုရဲဖမ်းဆီးစဉ်တေဆုံးစေခဲ့တာဖြစ်ပြီးဒီမှုကိုလူသတ်မှုဖြစ်နဲ့တရားရုံးတင်စစ်ဆေးနေချိန်မှာပဲအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ George Floyd တေဆုံးမှုကနေ American နိုင်ငံတလွှားလူမျိုးရေးခွဲခြားမှုဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ရတာပါ။